This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီစစ်အာဏာရှင်ဘီတို့ကနေကြွေပြီးဘီကေလုံးချုံကျမကြပါစီလို့ရေဒီယိုအယူဂျီအဖွဲ့သားများကစစ်တောမြစ်တာပို့တာလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်ဒီဇင်ဘာလ22ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုရွေးဦးနိုင်မှဖက်ချန်းတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ22ရက်နေ့မနက်ပိုင်းရေဒီယို NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ရွေးဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ထိခိုက်ဒဏ်ရာရရဲဘော်များနဲ့ KNDFO ကထားတို့တွဲဆောင်ပွဲအခမ်းအနားကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ဥက္ကဋ္ဌခွန်ဘီထူနှင့်ထိခိုက်ဒဏ်ရာရရဲဘော်များတွေ့ဆုံခြင်းအခမ်းအနားတစ်ခုကျင်းပခဲ့တယ်လို့ KNDF B31 ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ19ရက်နေ့မှာကရင်ပြည်အမျိုးသားများကာကွယ်ရေးတပ် U ဟာအမှတ်1မှဦးစီးပြီးတော့နေ့လယ်တနာရီကနေ၄နာရီခွဲအထိအောင်မြင်စွာကျင်းပခဲ့တယ်လို့ဆိုပါတယ်။အခမ်းအနားမှာ KNDF ဥက္ကဋ္ဌခွန်ဘီထူနှင့်ဘိုဟိုကော်မတီအဖွဲ့ဝင်များယူအာအမှတ်1နဲ့အမှတ်8ကတပ်ဗိုလ်တပ်မှုများတက်ရောက်တွေ့ဆုံခဲ့ကြပြီးထိခိုက်ဒဏ်ရာရရဲဘော်များကိုစိတ်ခွန်အားပေးစကားများပြောကြားခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီ AA တပ်မွေးနေ့မှာလူမလာနိုင်လို့လက်ဆောင်ပို့ပေးလိုက်တယ်ဆိုပြီးလက်နက်ကြီးပစ်ခတ်ခဲ့တယ်။တက်ချက်ကြီး AA ထံမှာဖမ်းဆီးခံရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အရခတက်တော် AA ရဲ့15နှစ်ပြည့်တပ်မွေးနေ့မှာဟာဝေဇာလက်နက်ကြီးကြီးမှာ AA နှစ်ပတ်လည်အတွက်လက်ဆောင်လို့စာရေးပြီးတော့ပြည်သူများရှိရာနေရာများကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့တက်ချက်ကြီး AA ထံမှာဖမ်းဆီးခံထားရတယ်လို့ Western News ကဖော်ပြထားပါတယ်။ရခိုင်ပြည် MU နယ်အခြေစိုက်အနောက်ပိုင်းတိုင်းစစ်ဌာနချုပ်နာပါခရှိအမှတ်390အမြောက်တက်ကတက်ချက်ကြီးမျိုးမင်းထွန်းဆိုသူဟာ2024ခုနှစ်ဧပြီလ10ရက်နေ့မှာကြာရောက်ခဲ့တဲ့အရခတက်တော် AA ရဲ့15နှစ်ပြည့်နှစ်ပတ်လည်နေ့မှာပြစ်ခတ်ခဲ့တာပါ။အဲ့ဒီလိုပြစ်ခတ်ရမှာတာလီစွပါလူမနာနိုင်လို့လက်ဆောင်ပဲပို့ပေးလိုက်မယ်နော်။ OK ဆိုပြီးဟာဝေဇာအမြောက်ကြီးမှာ AA အတွက်လက်ဆောင်ဟုစာတမ်းရေးပြီးလက်မထောင်ပြကအယက်သားပြည်သူများရှိရာကိုပြစ်ခတ်ခဲ့တာလို့ဆိုပါရယ်။အဲ့ဒီလိုပြစ်ခတ်ခဲ့တာကလက်ကမြင်းကြောထပြီးတော့ပြစ်ခတ်ခဲ့မိတာဖြစ်ကြောင်းနဲ့လက်ရှိ AA ထံမှာလက်နက်ချကဖန်စီခံထားရကြောင်းတက်ချက်ကြီးမျိုးမင်းထွန်းကဝန်ခံပြောဆိုထားပါတယ်။ဒါအပြင် AA ကအန်ကိုတိမ့်လိုက်ပြီးဟုတ်လားယူနီဖောင်းအစုပ်ကိုပဲအရင်လာတိမ့်အောင်လို့လှောင်ပြောင်ပြောဆိုကဗီဒီယိုတင်ထားခဲ့တဲ့တက်သားတအူလည်းအန်တိုက်ပွဲအတွင်တည်ဆုံသွားခဲ့ပြီဖြစ်တယ်လို့၎င်းကဆက်ပြောပြထားပါတယ်။ရခိုင်တက်တော် AA ကအန်မျိုးတိမ့်တိုက်ပွဲအတွင်နာပါခဒုတိယတိုင်မူဘူမူးချုပ်တောင်းထွန်းနဲ့တိုင်ဦးစီမူဘူမူးချုပ်ကြော်ကြော်တန်းအပါအဝင်စစ်ကောင်စီအရာရှိနဲ့တက်ဖွဲ့ဝင်အများပြားကိုဖန်စီရမိထားတာဖြစ်ပါတယ်ခင်ဗျာ။တယ်ဘီမင်းတက်ခလာရ204ကိုချင်းညီနောင်နဲ့ပူပေါင်းတက်ကတင်ပိုက်ကြောင်းသတင်းများထွက်ပေါ်တဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်တောင်ပိုင်းမင်းတက်မျိုးကိုထိန်းချုပ်ထားတဲ့စစ်ကောင်စီရဲ့ခလာရ204တက်ရင်ကိုချင်းညီနောင်ပူပေါင်းတက်များကတိမ့်နိုင်ပြီးဖြစ်ကြောင်းဒေသသတင်းများအရသိရပါတယ်။မင်းတပ်မျိုးသိန်းတိုက်ပွဲကိုချင်းညီနောင်စစ်စင်ရေးအဖြစ်ချင်းညီနောင်နဲ့မဟာမိတ်အဖွဲ့များကပေါ်ဆောင်လျက်ရှိရာတိုက်ပွဲရက်ပေါင်း43ရက်မြောက်ဖြစ်တဲ့ဒီဇင်ဘာလ21ရက်နေ့မနက်ပိုင်းမှာခလာရ204ကိုသိမ်းနိုင်ခြင်းဖြစ်ပြီးတော့ CDF မင်းတပ်စစ်ဦးစီးချုပ်စလိုင်းထန်းချွန်းဖီအတိမပြုသေးဘူးလို့သိရပါတယ်။မနက်7နာရီခန့်မှာ မင်းတဲမျိုးပေါ်ကိုစစ်ကောင်စီအားဝိုင်းတွဲဘုံကျဲလေရင်ဖြင့်စေလုံးတွဲငါလုံးတွဲသုံးလုံးတွဲဘုံသီးများအုံပြုပြီးတနားရီကတိုက်ခိုက်သွားကြောင်းမနေ့နှစ်နာရီခွဲကလည်းပေါင်900ဘုံဖြင့်ကျဲချတိုက်ခိုက်တယ်လို့သိရပါတယ်။မင်းတဲမျိုးပေါ်မှာရှိတဲ့ဆန်မင်းတီရီစီဒီကုံဝန်တန်းအင်ယာလိုင်းကန်စံပြရက်ကွက်ခရိုင်ဆောင်းလို့ရီဝန်တာဝါတိုင်းကုံဟိုတက်မင်းတက်ညလီပွင့်စီဒီကုံလေးမိုင်ကုံကိုတင်ပိုက်ကမင်းတဲမျိုးနေရာအများစုကိုတင်ပိုက်ထိန်းချုပ်ထားတာလို့ချင်းညီနောင်အဖွဲ့ကဒီဇင်ဘာလ20ရက်နေ့ကထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးအောင်တပြေကူဂုံပေါ်မှာတက်ဆွေးထားတဲ့စစ်ကောင်စီတပ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ရာ9ဦးသေဆုံးပြီးတော့4ဦးအရှင်ဖမ်းမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကိန်းနီပြီးရိုက်ကော်မြို့နယ်အောင်တပြေကူဂုံပေါ်မှာတက်ဆွေးထားတဲ့စစ်ကောင်စီတပ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့မုတ်ဆူတဟန်တာကဖော်ပြထားပါတယ်ဒီဇင်ဘာလ18ရက်နေ့မနေ့6နာရီခန့်မှာ KNDF အမျိုးသားများကာကွယ်ရေးတပ် KNDF ဘူဟာအမှတ်1 KNDF တပ်ရင်းအမှတ်2 KNDF တပ်ရင်းအမှတ်14 KNDF UAV နဲ့ Rico PDF တို့ပူးပေါင်းကာဝင်ရောက်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်မှ2ပွင့်အဆင့်ရှိတဲ့ဗိုလ်တဦးတက်ကြတဦးအပါအဝင်တပ်သားအဆင့်9ဦးသေဆုံးခဲ့ပြီးတော့4ဦးကိုအရှင်ဖမ်းမိခဲ့တယ်လို့သိရပါတယ်ဒါအပြင် MA1 9လက် MA11 4လက်နဲ့ MA3တက်လက်ကိုတင်စီရရှိခဲ့ပြီးတော့ကင်းနီပူပေါင်းတက်ဖက်မှရဲဘော်တအူးလဲလက်မောင်းရှက်ထိမစိုးရင်ရဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်တိုက်ပွဲအတွင်းအထိနာသွားတဲ့စစ်ကောင်စီတက်ကဒရုန်းအပါအဝင်လက်နက်ကြီးအများအပြားဖြင့်ပြန်လည်ပစ်ခတ်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးညိုင်တရက်ကပြူစောတိရွာကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးတော့စစ်တပ်ဖက်မှထိခိုက်ဒေဆုံးမှုရှိက PDF ရဲဘော်2ဦးကြာဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဒီဇင်ဘာလ19ရက်နေ့ကစတင်ပြီးတော့ညိုင်မြို့နယ်တရက်ကပြူစောတိရွာကိုတော်လန်ရေးတပ်ဖွဲ့ဝင်များကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ဒီဇင်ဘာလ21ရက်နေ့မွန်လွယ်ပိုင်းမှာတော်လန်ရေးတပ်ဖွဲ့များကဆက်လက်ထိုးစစ်ဆင်တိုက်ခိုက်စဉ်ပြူစောတိရွာအတွင်တက်ဆွဲထားတဲ့စစ်ကောင်စီတပ်သားအလုံးတက်ပြက်ပြီးထွက်ပြေးသွားတာကြောင့်တော်လန်ရေးရဲဘော်များပြူစောတိရွာတစ်ခုလုံးကိုသိမ်းပိုက်နိုင်ခဲ့ကြောင်းပခုတ်ကူခရိုင်အမှတ်18တပ်ရင်းကသိရပါတယ်။တရဲကွာပြူစောတိရွာအတွင်နေမြေရှင်းလင်းရေးများဆက်လက်လှုပ်ဆောင်နေပြီးတော့အကြမ်းဖက်စစ်ကောင်စီတပ်သားတိဆုံးမှုအရေးအတွက်နဲ့လက်နက်ခဲယံသိမ်းဆည်းမှုအခြေအနေကိုတော့စစ်ဆင်းနေစေဖြစ်က PDF ရဲဘော်2ဦးကြာဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကဘာစာ22တက်အတွင်ဝင်းထောင်ထားတဲ့မိုင်း3လုံးပောက်ကွဲပြီးတဦးတီတဦးတန်ရရတဲ့တဲ့ကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူခရိုင်စိတ်ဖြူနေဆက်ရွှေဘိုကျွန်းကဘာစာ22တက်အတွင်ဝင်းထောင်ထားခဲ့တဲ့မိုင်း3လုံးပောက်ကွဲခဲ့ပြီးတော့စစ်ကောင်စီတပ်သားတဦးတီတဦးတန်ရရခဲ့တယ်လို့ Yan Revolution Front YRF ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ19ရက်နေ့ညပိုင်းမှာကဘာစာ22တက်အတွင်ကိုဝင်ရောက်ကပေတရာအကွာထိထိကျက်ပြင်းနဲ့တိုက်မိုင်းအမျိုးအစားပရိသတ်မိုင်း3လုံးကိုဝင်ထောင်ထားခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီဇင်ဘာလ20ရက်နေ့မနက်ပိုင်းနဲ့နေခင်ပိုင်းမှာတော့အဆိုပါမိုင်း3လုံးစလုံးပောက်ကွဲသွားခဲ့တယ်လို့သိရပြီးပထမမိုင်းတစ်လုံးပောက်ကွဲမှုအတွင်းစစ်ကောင်စီတပ်သားတဦးတည်ပြီးတော့တဦးတန်ရာရခဲ့တယ်လို့သိရပါတယ်ကြံမိုင်းနှလုံးပောက်ကွဲမှုအတွင်းထိခိုက်မှုကိုတော့စုံစမ်းနေစေဖြစ်တယ်လို့ဖော်ပြထားပါတယ်ဒီဇင်ဘာလ20ရက်နေ့ညနေပိုင်းမှာတော့၎င်းကပ္ပစ22တပ်မှစစ်ကောင်စီတပ်သားများဟာအနီးနားမှာရှိတဲ့ကျေးရွာတောတိုက်ကို drone နဲ့ဘုံးသီး3လုံးအကြောင်းမဲ့ချေချခဲ့ရာနှလုံးပောက်ကွဲခဲ့တယ်လို့ဆိုပါတယ်ဒါအပြင်လမ်းမှာပြီးတော့စိုက်ကဲမောင်းလာသူတဦးအားကပ္ပစ22တပ်အဆောင်စစ်သားများကပြစ်ခတ်ခဲ့ရာဘိုင်းနေရာကိုထိမှန်ခဲ့ပြီးတော့စေကူသားမှုခံယူနေရတယ်လို့သိရပါတယ်အဆိုပါတိုက်ခိုက်မှုကိုပောက်တောင်ပိုင်း Yan Revolution Front YRF နဲ့တကူတော်ကြားစုအဖွဲ့တို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးအထူးခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့အတည်ပြုထားပါတယ်ခင်ဗျာဆလဘီဒီဘုံမျိုးမှာအမျိုးသားတအူးမီးမြုပ်မိုင်းနင်းမိပြီးတော့ခြေထောက်တစ်ဖက်ပြတ်ထွက်သွားတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တအောင်းပြည်တမဟာနှစ်နင်းမြေဒီဘုံမျိုးမှာအမျိုးသားတအူးမီးမြုပ်မိုင်းနင်းမိပြီးပောက်ကွဲကခြေထောက်တစ်ဖက်ပြတ်ထွက်သွားခဲ့ကြောင်း PSLF TNL မှတရင်ထုတ်ပြန်ထားပါရီ။ဒီဇင်ဘာလ18ရက်နေ့ညနေပိုင်း9နာရီအချိန်မှာအသက်32နှစ်အရွယ်ဦးဆိုင်တန်းကျော်ဟာစစ်ကောင်စီတပ်ခလာရ23တပ်စခန်းအနီးမှာတန်တူတန်ဆာတွားရောက်ကောက်ယူနေစဉ်ရခင်စစ်ကောင်စီထောင်ထားတဲ့မြေမြုပ်မိုင်းနင်းမိခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။မိုင်းပေါက်ကွဲမှုကြောင့်၎င်းရဲ့လေပင်လက်နဲ့ခြေထောက်များမှာထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့၎င်းကိုလူမှုကွန်ရက်အသင်းဖြစ်တဲ့နေစည်းမချပရာဟိတအသင်းမှဆေးကန်းသို့ပို့ဆောင်ကဆေးကုသမှုခံယူလျက်ရှိတယ်လို့သိရပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့မှာလည်းဦးဆိုင်မြင့်ခိုင်ဟာ၎င်းနဲ့အိမ်ဝန်းကျင်မှာတန့်ရှင်းရေးလုပ်နေစဉ်စစ်ကောင်စီတပ်ထောင်ထားတဲ့မြေမြုပ်မိုင်းကိုဓားဖြင့်ခုတ်မိရာပောက်ကွဲပြီးတော့တိုက်ဆုံသွားခဲ့တယ်လို့သိရပါတယ်ခင်ဗျာ။ ဆက်လက်ပြီးပလဲမျိုးသိန်းတိုက်ပွဲအတွင်းအင်အားထပ်ဖြည့်ထားတဲ့စစ်ကောင်စီတပ်သားခုနှစ်ဦး BNRA ထံအလင်းဝင်တဲ့သတင်းကိုတင်ပြပေးပါမယ်။ပလဲမျိုးသိန်းတိုက်ပွဲအတွင်းမှာ MI17 ဖြင့်အင်အားထပ်ဖြည့်ထားတဲ့ဘူတလင်စစ်ကြောင်းမှတပ်သားခုနှစ်ဦးဗမာအမျိုးသားတော်လှန်ရေးတပ်မတော် BNRA ထံသို့အလင်းဝင်လာတယ်လို့ထုတ်ပြန်ထားပါတယ်။နိုဝင်ဘာလ14ရက်နေ့မှာပလဲမျိုးကို MI17 ဖြင့်အင်အားထပ်ဖြည့်ထားတဲ့ဗူတလင်စစ်ကြောင်းကစစ်ကောင်စီလက်အောက်ခံစစ်သားများအနက်ဒီဇင်ဘာလ10ရက်နေ့မှာတပ်သား5ဦးဟာ MA1 4လက် G ပေါက် 10 ပေါက် MA3 တစ်လက် G ပေါက် 3 ပေါက်နဲ့ 5.56G 956တောင်းတိုးနဲ့အလင်းဝင်လာတယ်လို့ဆိုထားပါတယ်။ဒါ့အပြင်ဒီဇင်ဘာလ17ရက်နေ့မှာလည်းပလဲမျိုးမှာရှိတဲ့စစ်ကောင်စီစစ်ကြောင်းမှနောက်ထပ်တပ်သား2ဦးဒရုန်းတစ်စင်းနဲ့အတူ BNRA ထံထပ်မံအလင်းဝင်ခဲ့က၎င်းအလင်းဝင်စစ်သား9ဦးလုံးဟာစစ်ကောင်စီရဲ့စစ်မှုထမ်းတင်တန်းအပတ်စဉ်4တင်တန်းစင်းရဲဘော်များဖြစ်ကြတယ်လို့သိရပါတယ်။အဆိုပါလက်နက်နဲ့အလင်းဝင်လာသူတွေကို7,500စီနဲ့လက်နက်မဲ့အလင်းဝင်လာသူတွေကိုတော့7,500စီအတိမတ်ပြုချင်းမြင့်ပေးခဲ့ပြီးတော့ဘေးကင်းရာကိုပို့ဆောင်ပေးခဲ့တယ်လို့သိရပါတယ်။ဘူတလင်စစ်ကြောင်းမှပလဲမျိုးကိုတက်ကူဖြည့်ထားတဲ့စစ်ကောင်စီစစ်ကြောင်းကနေ CDM ပြုတ်လုအလင်းဝင်ခဲ့သူ9ဦးထိရှိခဲ့ပြီးတော့အဲ့ဒီထဲကမှ9ဦးဟာ BNRI ထံကိုဆက်သွယ်အလင်းဝင်ရောက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုလူဦးမိုင်းမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါသောတာရှင်များရှင်အခုချိန်ကစပြီး Radio UNG ရဲ့မနခင်ပြည်တွင်သတင်းများကိုတင်ပြပေးပါမယ်ကျွန်မလူဦးမိုင်းပါUNG လူသားချင်းစာနာထောက်ထိုင်းနဲ့ဘေးနယ်ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနမှဒုတိယဝန်ကြီးဒေါက်တာငိုင်းတံမောင်မကွေးတိုင်းတွင်ရှိတော်လှန်ရေးစိုးမိုးဒေသများသို့ကွင်းဆင်းသွားရောက်တဲ့တရင်ကိုပထမဆုံးတင်ပြပေးသွားပါမယ်အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရင်းနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနမှဒုတိယဝန်ကြီးဒေါက်တာငိုင်းတံမောင်နှင့်အဖွဲ့သည်2024ခုနှစ်ဒီဇင်ဘာလအတွင်းမကွေတိုင်းပခုတ်ကိုခရိုင်နှင့်ကံကောခရိုင်ရှိ UNG စိုးမိုးထိန်းချုပ်နယ်မြေများသို့တွားရောက်၍စစ်ရှောင်စခန်းတာဝန်ခံများမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များရက်ကြေးအုပ်ချုပ်ရေးအဖွဲ့များတော်လှန်ရေးအင်အားစုများအရက်ဖက်လူမှုရေးအသင်းအဖွဲ့များနှင့်တွေ့ဆုံ၍လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများကိုအမှန်တကယ်လိုအပ်နေသူများထံပို့မို့ထိရောက်မှုရှိစွာပေးအပ်နိုင်ရင်နဲ့ဆက်လင်း၍ဆွေးနွေးညှိနှိုင်းခဲ့ကြရလို့အမျိုးသားညီညွတ်ရေးအစိုးရမှသတင်းထုတ်ပြန်ပါတယ်ဒုတိယဝန်ကြီးနဲ့အဖွဲ့ဝင်များသည့်ခရီးစဉ်တွင်ဝန်ကြီးဌာန၏လှုပ်ဆောင်နေမှုများကိုပြည်သူများသိရှိနားလည်အောင်ရှင်းလင်းပြောကြားခြင်းစစ်ပေးဆောင်များကိုတွေ့ဆုံ၍စစ်ခွန်အားပေးခြင်းနဲ့လူသားချင်းစာနာထောက်ပံ့မှုများပေးအပ်ခြင်းအကြမ်းဖက်စစ်ကောင်စီလေကြောင်းမှတဆင့်တိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရရှိသူများကိုလက်အင်ကာဆွတ်လွတ်လိုက်ရသူများနေအိမ်မီးရှို့ခံရသည့်ပြည်သူများအားတွေ့ဆုံ၍နှစ်သိမ့်ဆွေးနွေးခြင်းလူသားချင်းစာနာအကူအညီများပံ့ပိုးခြင်း income generation အတွက်ဝန်ကြီးဌာနကထောက်ပံ့ထားမှုအပေါ်အကောင့်ထည့်ဖော်ထားရှိမှုအခြေအနေများကိုကြည့်ရှုလေ့လာခြင်းဆက်လက်ဆောင်ရွက်နိုင်မည့်လုပ်ငန်းစဉ်များကိုဖော်ထုတ်ခြင်းစာတင်ကြောင်းများ၌ပုံခိုခြင်းတူးဖော်ထားရှိမှုအခြေအနေများကိုကြည့်ရှုစစ်ဆေးခြင်းမြို့နယ်များ၌ဖွင့်လှစ်ထားသည့်စေခါများနှင့်တူနာပြုတင်နန်းကြောင်းများသို့တွားရောက်၍တာဝန်ကျဆရာဝန်ကြီးတူနာပြုများလူနာများနှင့်တင်နန်းသားများအားရင်းရင်းနှီးနှီးတွေ့ဆုံ၍ကျေးဇူးတင်အားပေးစကားများပြောကြားခြင်းလူခွင့်ရေးနှင့်အမျိုးသမီးများအပေါ်စံဖတ်မှုစန့်ခြင်းရေလှုပ်ရှားမှုအခမ်းအနားများပြုလုပ်ရရင်ဒေသခံပြည်သူလူထုနဲ့အတူတသားတည်းပူးပေါင်းပါဝင်မှုများဆောင်ရွက်ခဲ့ပါကြောင်းအစီရင်ခံသတင်းထုတ်ပြန်ထားပါတယ်ရှင်။ဆလပီအမျိုးနယ်တွင်2023ခုနှစ်နိုမာလ17ရက်နေ့မှ2024ခုနှစ်ဒီဇင်ဘာလ5ရက်နေ့အထိပြည်သူစုစုပေါင်းတေဆုံးသူ73ဦးထိခိုက်ဒဏ်ရာရရှိသူ36ဦးထိရှိလာတဲ့သတင်းကိုတင်ပြပါမယ်။အမျိုးနယ်တွင်စစ်ကောင်စီစစ်ရာဇဝတ်မှုကျူးလွန်မှုကြောင့်2023ခုနှစ်နိုမာလ17ရက်နေ့မှ2024ခုနှစ်ဒီဇင်ဘာလ5ရက်နေ့အထိပြည်သူစုစုပေါင်းတေဆုံးသူ73ဦးထိခိုက်ဒဏ်ရာရရှိသူ36ဦးထိရှိခဲ့ပြီးတေဆုံးသူမိသားစုဝင်များနဲ့ထိခိုက်ဒဏ်ရာရရှိသူများလည်းအကူအညီထောက်ပံ့များလိုအပ်လျက်ရှိကြောင်းလူသားချင်းစာနာထောက်ထိုင်းနှင့်ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံရခိုင်အမျိုးသားအဖွဲ့ချုပ် HGCO မှသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်အမျိုးနယ်တွင်အာရခတပ်တော်နှင့်မြန်မာစစ်ကောင်စီတို့ကြား2024ခုနှစ်ဧပြီလတွင်မှစတင်၍တကြော့ပြန်တိုက်ပွဲများပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ရာ2024ခုနှစ်ကုန်ခါနီးတွင်တိုက်ပွဲအရှိန်အမြင့်ဆုံးရောက်ရှိလာပြီးစစ်ရှောင်ပြည်သူများမှတောင်းချီတိုးလာသဖြင့်အကူအညီလိုအပ်ချက်များစွာဖြင့်ယာယီစစ်ဆောင်နေကြရလို့ဖော်ပြထားပါတယ် လက်တလောဆစ်ဆောင်ပြည်သူများမှာစားနပ်ရိက္ခာများ၊ကျန်းမာရေးစောင့်ရှောက်မှုများ၊အမိုးအကာများ၊အိုးခွက်ပကံစသောမိဖို့ကြောင့်သုံးပစ္စည်းများ၊တကူရည်သုံးပစ္စည်းများ၊အမျိုးသမီးလဆင်သုံးပစ္စည်းများ၊မိခင်နဲ့ကလေးများအတွက်အာဟာရများ၊ချင်းထောင်များအပြင်ဆောင်ရာသီတွင်ဖြစ်သည့်ဖြင့်အနှွေးထည်များလည်းအရေးပေါ်လွှတ်လည်ရှိရလို့သိရပါတယ်။အထူးသဖြင့်တချို့ဆစ်ဆောင်ပြည်သူများမှာနေရာအတိတကျမရှိဘဲမြေကွက်လက်များတွင်ယာယီတဲထိုး၍ဆစ်ဆောင်လည်းရှိပြီး၎င်းတို့အတွက်အမိုးကာများအရေးတကြီးလိုအပ်နေကြောင်းထုတ်ပြန်ထားပါတယ်ရှင်။မီဇောလူငယ်အသင်း CYMA ကမြန်မာစစ်ဘေးရှောင်များအတွက်ခရစ်စမတ်လက်ဆောင်ဖြစ်ရူပီငွေ၄သိန်းဖိုးစားနပ်ရိက္ခာများပေးအပ်တဲ့သတင်းကိုဆက်လက်တင်ပြပါမယ်။ဒီဇင်ဘာလ22ရက်နေ့တွင်မီဇောလူငယ်အသင်း Central Young Mizo Association CYMA ကမြန်မာနဲ့မနီပူပြည်နယ်ကစစ်ဘေးရှောင်များအတွက်ခရစ်စမတ်လက်ဆောင်ဖြစ်ရူပီငွေ၄သိန်းခန့်တန်ဖိုးရှိသောအခြေခံစားနပ်ရိက္ခာများကိုပေးအပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။မီဇိုရန်ပြည်နယ်အိုင်ဇောခရိုင်အတွင်းမှရှိသောမြန်မာစစ်ဘေးရှောင်စခန်း6ခုနဲ့မဏိပူပြည်နယ်ကစစ်ဘေးရှောင်စခန်း2ခုစုစုပေါင်း8ခုအတွက်အခြေခံစားနပ်ရိက္ခာများကိုအတီးတီးထောက်ပံ့ပေးအပ်ခဲ့သည်ဟုသိရပါတယ်။မြန်မာနိုင်ငံကစစ်ဘေးရှောင်များနေထိုင်ကြသောတွီရယ်ကမ်၊စီမွေကမ်1၊ကမ်2၊စိုင်းရန်ကမ်၊လေတန်ကမ်YHAI Kem နဲ့မဏိပူပြည်နယ်မှာစစ်ဘေးရှောင်လာသူများနေထိုင်ကြသော BSUB Edenther Kem RAY Kem တို့ကို Christmas လက်ဆောင်ဖြင့်ထောက်ပံ့ပေးအပ်ခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။စစ်ဘေးရှောင်စခန်း၈ခုအတွက်စံ8125A C45 ဖာ PS68 အသားတု22ဖြင့်လူဦးရေအနည်းများပုံမူတည်ပြီးခွဲဝေပေးအပ်ခဲ့သည်ဟုသိရပါတယ်ရှင်။လာရှိုးမှာတိုက်ပွဲကာလအတွင်းစစ်ကောင်စီတပ်များကချိုးဖျက်ခဲ့တဲ့တရားတစင်းကို MNDAA ပြန်လည်ပြုတ်ပင်တဲ့တဲ့ရင်နောက်ထပ်တင်ပြပါမယ်။ရှမ်းပြည်နယ်လာရှိုးမြို့မှာမြို့သိမ်းတိုက်ပွဲကာလအတွင်းစစ်ကောင်စီတပ်များကချိုးဖျက်ခဲ့တဲ့ရေပူစမ်းတုပ်တွားရတရားကိုပြန်လည်ပြုတ်ပင်နေကြောင်း MNDAA ကတည်ပြထားပါတယ်။ရေပူစမ်းတရားပြုတ်ပင်ရေးလှုပ်ဆောင်နေတာတပတ်ခန့်ရှိနေပြီဖြစ်ပြီးနောက်လအစပိုင်းလောက်မှာပြီးမယ်လို့ခန့်မှန်းကြောင်းတာဝန်ရှိသူတို့ကဆိုပါတယ်။လာရှိုးမြို့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုတဆင့်ချင်းဆောင်ရွက်လက်ရှိပြီးလမ်းပန်းစစ်တွေရေးချုံးမွေစေဖို့အတွက်ကြိုးပြက်နေတဲ့တရားတွေကိုဦးစားပေးအနေနဲ့ပြန်လည်ပြုတ်ပင်နေတယ်လို့ဆိုပါတယ်။မကြသေးမီအချိန်ကလည်း E9 တရားကိုပြန်လည်ပြုတ်ပင်ပေးခဲ့ကလက်စစ်မီးနဲ့ရေးရရှိရေးလုပ်ငန်းများကိုလည်းစူးစမ်းဆောင်ရွက်နေရလို့သိရပါတယ်။လာရှိုးမြို့ရဲ့ထင်ကရနေရာတွေထဲကတစ်ခုဖြစ်တဲ့ရေပူစမ်းဟာဆောင်ရသည့်အတွင်းမှာလာရောက်သူအများဆုံးဖြစ်တဲ့အတွက်တရားပြုတ်ပင်ပြီးနောက်ပိုင်းမှာလူပူစီကားလာမှဖြစ်တယ်လို့သိရပါတယ်ရှင်။ဘူဒီတောင်အမှတ်၄ရပ်ကွက်မိလောင်မှုဖြစ်စဉ်နဲ့ပတ်သက်၍အေအေသတင်းထုတ်ပြန်တဲ့သတင်းကိုနောက်ဆုံးတင်ပြပါမယ်။ဒီဇင်ဘာလ20ရက်နေ့ညနေ4နာရီ28မိနစ်ခန့်အချိန်တွင်ဘူဒီတောင်မြို့အမှတ်၄ရပ်ကွက်ရှိအာလီဂျူဟာ၏နေအိမ်၌မီးစတင်လောင်ကျွမ်းခဲ့ပြီးရင်းမှတဆင့်အနီးဝန်းကျင်ရှိလူနေအိမ်အချို့သို့မီးကူးဆက်ခဲ့သောဖြစ်စဉ်တစ်ခုရှိခဲ့ကြောင်းအာရခတပ်တော်အေအေမှသတင်းထုတ်ပြန်ပါတယ်။အဆိုပါမီးလောင်မှုဖြစ်စဉ်တွင်ဘူဒီတောင်မြို့အမှတ်၄ရပ်ကွက်မှစုစုပေါင်း26အိမ်ခန့်မီးလောင်ကျွမ်းခဲ့လို့ဖော်ပြထားပါတယ်။ရခိုင်အမျိုးသားအဖွဲ့ချုပ်အာရခတပ်တော် ULAAA တပ်ဖွဲ့ဝင်များမှဒေသခံပြည်သူလူထုနှင့်ပူးပေါင်း၍ဝိုင်းဝန်းမီးငိမ့်တက်ခဲ့မှုကြောင့်ရင်းနှင့်ညနေ6နာရီခန့်၌ပင်မီးငိမ့်သွားပြီးဖြစ်တယ်လို့သိရပါတယ်။၎င်းမီးလောင်မှုဖြစ်စဉ်နဲ့ပတ်သက်၍ရခိုင်ပြည်သူအာဏာပိုင်အဖွဲ့မှစုံစမ်းစစ်ဆေးလျက်ရှိပါကြောင်းနဲ့နောက်ဆက်တွဲသတင်းများရရှိပါကထပ်မံအသိပေးထုတ်ပြန်သွားမယ်လို့ဖော်ပြထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်ခက်ရှက်ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီမှဆက်လက်တင်နေပါရယ်ရှင်ဆက်လက်ပြီးကျော်မင်းထွန်းညူးယောက်ရေးသားထားတဲ့နှင်းဆိုတဲ့တော်လှန်ရေးကြပြာကိုຫນွေဦးမိုးမှခန်းစားတင်ဆက်ပြီးမှာဖြစ်ပါရယ်ရှင
်နှင်းလွမ်းလွတ်လို့လမ်းကြည့်တဲ့အခါအာယုံထဲမှာပေါ်လာတာနှင်းမျက်နှာချစ်လွန်းလို့နမ်းကြည့်တဲ့အခါရေခဲပေါ်မှာအေးပျော်သွားတာနှင်းမျက်နှာတတိယလို့ဖုန်းခေါ်တဲ့အခါအတန်ထဲမှာမြင်နေရတာနှင်းမျက်နှာအိမ်ပြန်ဖို့လမ်းပြောက်တဲ့အခါအိမ်မက်ပမာဆောင်းလိုက်ရတာနှင်းမျက်နှာအယုံလင်းလို့နေထွက်တဲ့အခါဖုတ်ဖက်ခါထွက်ခွာသွားတာနှင်းမျက်နှာအာနာရှင်ခက်ထဲချမအသေးကွဲရတယ်လို့မကြည်ကွဲလို့ပါမြေဦးတော်လိုင်းရေးမှာရက်စပါနေရင်ရက်စပါမကြခင်တွင်ရောက်တော့မှာပါကျော်မင်းထွန်း
က်လက်ပြီးနားဆင်ရမှာကတော့သစ်နွေဦးရေးသားပြီး Justin and Edo Dodo တည်ဆူထားကြတယ်။နွေဦးတို့တန်းချင်းဆိုတဲ့တော်လိုင်းရေးတည်ခြင်းဖြစ်ပါတယ်ရှင်။
Radio NUG သောတန်ရှင်များရှင်ဆက်လက်ပြီး Radio NUG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကို Radio NUG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
ခွေနောက်တူနမရိုင်နောအတူငါခုကုမ်ထရမ်ကူလမ်ကူလိပ္ခီရှိခ္ချာကူလေရုကုမ်ထူရီမိငိုင်ဘဝိုင်အပကိနေအတူငါထူရီလေကျူမင်တတုအင်္ဂရိစီနောခန်ယုံဒကာနာအ옴စီမောင်ရောလာပီရောယုငါချန်ဘုံနာကတ်ဘီဝိုင်ချီယာမောင်ရောဦးနာတင်္ဂနောထုံချိုလောက်ကိနေချီတျောင်ဟိနာကောင်ထူလေကျူမင်တတု옴ကီယာအင်္ဂရိစီ옴နာအပုခရစ်စီတက်မင်တတ်နောချင်ပရတဟုအော်ပရေရှင်းုကနောရာနီခလာယာဖျာရီလာခရီကိဘလက်ခီရာဖယာတုဘာနာအော့ခါဂျီယာအပရင်လောနာကမောင်ဝီမိငိုင်ပါအော့ကိနီဂျူတျောင်ထူဗျောင်ထူလီဂျူ mong khong om kya se ko ra ka bum chi angri si atanga kulum ne ko ne tuk ba ji ame pren da ka mauri atungwa shinum kana mi ngai ba bai ok kini mida mangro yung angri si no khan yung an aka na omru ru si mangro la bi ro yung a khyang bum na ngong phle na kabi ba ba ji ame da mangro mangro una dang kana december chi kya shadik shu hup thu ang chuna ok kini ajuna thung chuna kalang kya khokhyang au phi mkanna op khajia ni no pritkini khugum thram kulam gulip thi blakhya ko hum tingya chimbra da hu operation ami bina kaminta tungli ju angri sino khanyon akana domla si mangro una tangkano asina print lo kya kini atu be december thi khyang print lo khudrita minda mangro yung angri siya khanyon no akana phya ri akhla ga omne achinung le ju cluster pungri la pong phyang ha phya ri la phagi avanang don chakreta damdubasi angrisino akana opkini jutia angrisi dangkan leju minda mangro khanu opkia khokhyaria impi mion amkhina ri opkijia phuna opkini chimbrata hu operation amibina ka minda mangro omkia angrisi omna akdam birana opkijia chinino dangkano disembali kham ku hu thungshogini minda tung opkia palingbumbi omna la amhu khrit rana opkiji phi chimbrata hu operation a thungshona ku hu baiyakini minda tung opkia angrisi omna avan amra ba yang yelani paling bumunga paling bum me omna gunga khyangsung phyala ngulik thumtho se khengnung ruya amilona opki gp chimbra da hu no pritkini chimbra da hu operation tunna ka flamang rong phi angrisuya omna ri se ko ra ka bum ri dang kana amra na omne angrisu dang ka khyangsung phiki bling phano se lo pi ne alona opki ja chinni no dang kana pritkini ajuna maulam ri yang pasle ju cdf min da dang kana lokhaya khina toya krung khala ya phyari la khriki blek phiju tuk ba wai kyasi khobum phram kulam guling pha arok lata min da dung angri si ko ma kha ji a pen na phyok kini khobum phram kulam gulek khi black kha ko hum miduna chimbra da hu operation ung leju min da la phlam mang ro yung mituk na omne achunung leju pnre gze e la a hi se ko ra kaung bum ri phi mituk tu na op ki ji a phana op kini mong khong om kia se ko ra kaung bu phi leju angrisi atanga gulum ne kaung ne tukba ji a thikhya shaliko hum ngami no thung chho lakuni ni mo myo da lomyaw yi tamro mnle etila mon lomyaw yi tat do mle momji du ka kwai dat msdf la momji dolhan yi dat msrf ri no december thikhya shalik thin hum hu ne ajuna mo ya gulum ne kaung ne angrisi tukba ya amha bwe ji a ngami dang kan operate kini atubak khu khin le ju aksuk ba ya mong kho yung mong se ko ra ka bum tumat bang om bai jie de mo ang bu phi no atanga kulum ne ko ne angri sui tuk chang bai jia ngami tang kanaw thu mi sho na ka mo ningam thin dri ne atung ang thu mi nga le jo sim mong kya khani yama kho krong la khyo kong no kya khyo zak khyang lin ban ayo thi si na ang ai na ri a yo mai ne nai bum khut na mi cheng na su jia sing kanaw print ni yo ba phi na ba lai ne mo kokum tung si mba khoyung khenglup poi ri phwa khyang akdom asna alimna opkini lemmains la kek sak thigya khenglung ri leju anglung kadang une angsho akdom okulum akhang ambutjia aming khrana opkini lemmains la khenglup poi ri leju ajao aming tungka nak mana amhun riung atuk ba khru aming tungka naka amhun riung huning ne ajun riya hunung rok akya kung khenglup poi riju aiya kya uno jia ngai na wai thukhani kek sak thi kya khenglup poi rila lem mindsuri yap na ruru na sungon taw na miom khi na ri kabi vai ngo vai ya akduma kek thi une khyang ri amilin vai amin hun amai vai ya kya sak hingini nanga omna ka peyunga ngo vai ya achun mai mai ri nhu akya kung ahi khyanga nam thin du bai chuna ga ge ne nanga pho phing a vai ka kya khang le ju bai nak tumat bi ne achuna mong lam ri mji kya ang bu ma nam thin bai
di ga ni ga ro di nya ne be radio ngj ye season ni go khit ta yan na lai ba me shin myama san no chein manat 7 na yi khwe ne nya 7 na yi khwe a chein ni ma pyan lein song pye ja ba so radio ngj go manat ba 7 na yi khwe ma line to 16 meter 18.89 megahertz nya bai 7 na yi khwe ma line to 25 meter 17.64 megahertz to ma dai yai phan lu ma sin ni ma bi မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်